Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ရဲ့2014ခုနှစ်စက်တင်ဘာလ26ရက်တောက်ကြာနေမနက်ဖက်အစီအစဉ်တွေကို Washington မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ line meter 32 40 48 50တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။ကျွန်တော်ငိမ့်ချမ်းပါဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားပါမယ်
။ကျွန်တော်ကတော့ဇော်ဝန်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့စီးရီးယားနိုင်ငံရှေ့မြောက်ပိုင်းကအစ္စလာမ်တွေ့ကြွတွေကိုတိုက်ခိုက်မှုပြုလုပ်တဲ့အချိန်အာရဗ်နိုင်ငံနှစ်ခုကလည်းအမေရိကန်ပြည်ထောင်စုကိုဥဆောင်ပြီးလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ပြင်သစ်နိုင်ငံပါရီမြို့ကမြေအောက်ရထားလမ်းတွေကိုတိုက်ခိုက်မဲ့ခိုင်မာတဲ့အထောက်အထားတွေရရှိထားတယ်လို့အီရန်နိုင်ငံကပြောပါတယ်။မြန်မာစစ်တပ်ကကလေးစစ်သား109ယောက်ကိုလွတ်ပေးလိုက်ပါတယ်။ဒီလိုနိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုကိုရနိုင်နဲ့တူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါ။သတင်းဆောင်မတွေထဲမှာတော့အစိုးရရှေ့နေချုပ် Eric Holder ယာဒူးကနှုတ်ထွက်တာနဲ့ပတ်သက်ပြီ
း He's shown a deep and abiding fidelity.to one of our most cherished ideals as a people and
that is Tamara Obama ပြောသွားတာပါနောက်ပိုင်းမှာတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာနဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်ရမှာဖြစ်တယ်လို့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ကျမ်းမာရေးကဏ္ဍကိုလည်းနားဆင်ကြရမှာပါအခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုရနိုင်တို့ကကြီးညာပေးပါမယ
်စီးရီးယားနိုင်ငံအရှေ့မြောက်ပိုင်းအစ္စလာမ်စစ်သွေးကြွတွေထိန်းချုပ်မှုအောက်မှာရှိတဲ့ရေလံတူလောင်ရေးဌာနတွေကိုတိုက်ခိုက်မှုပြုလုပ်တဲ့အချိန်အာရဗ်နိုင်ငံကခုကအမေရိကန်ပြည်ထောင်စုကိုဥဆောင်ပြီးကြာသပတေးနေ့ကလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့ပါတယ်။ညပိုင်းမှာပြုလုပ်ခဲ့တဲ့အဲ့ဒီလေကြောင်းတိုက်ခိုက်မှုအတွင်း Saudi Arabia နဲ့ UAE အာရဗ်စောဘောင်းများနိုင်ငံတို့ကစုစုပေါင်းကျဲခဲ့တဲ့ဘုံးအရေအတွက်800ခန့်တုံးကိုအသုံးပြုခဲ့တယ်လို့အမေရိကန်စစ်ဌာနချုပ် Pentagon ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်းစစ်သွေးကြွ14ဦးနဲ့အယတ်5ဦးတို့သေဆုံးသွားကြောင်းလန်ဒန်မြို့အခြေစိုက်စီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်။တိုက်ခိုက်မှုအတွင်းအယတ်5သေဆုံးတယ်ဆိုတဲ့ပြောဆိုမှုတွေအပေါ်အမေရိကန်ပြည်ထောင်စုအနေနဲ့စုံစမ်းစစ်ဆေးသွားမယ်လို့ Pentagon ပြောခွင့်ရရေတပ်ဗိုလ်ချုပ်ဂျွန်ကာဗီကပြောပါတယ်။စီးရီးယားနိုင်ငံအတွင်းပြုလုပ်နေတဲ့လေကြောင်းတိုက်ခိုက်မှုတွေမှာအမေရိကန်ပြည်ထောင်စုအနေနဲ့အတက်နိုင်ဆုံးမလိုလားအပ်တဲ့ဘေးကလူတွေမထိခိုက်ရအောင်သတိထားပြီးတိတိကျကျဆောင်ရွက်နေကြောင်းသူကပြောပါတယ်။စစ်သွေးကြွတွေအတွက်တနေ့မှာအမေရိကန်ဒေါ်လာ2,000အထိဝင်ငွေရှာပေးနေတဲ့အသေးစားရင်နံကျက်စက်ရုံတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့ခြင်းဖြစ်ကြောင်းအမေရိကန်စစ်တပ်ကပြောပါတယ
်။ Khorasan လို့လူသိများကြတဲ့ Al-Qaeda အဖွဲ့ကိုအခုသတင်းပတ်တွင်လေကြောင်းတိုက်ခိုက်မှုတွေလုပ်နေပေမဲ့လည်းအမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတွေကိုအကြမ်းဖက်တိုက်ခိုက်ဖို့အစီအမံတွေရှိနေတော့ပဲလို့ FBI ကပြောပါတယ်။အမေရိကန်ဦးဆောင်တဲ့ညမောင်းအဖွဲ့တိုက်ခိုက်မှုတွေကြောင့် Khorasan ကကြံစည်နေတဲ့အကြမ်းဖက်မှုအစီအမံတွေပြက်ပြက်သွားတာမရှိသေးဘူးလို့ FBI American Federal ထောက်လှမ်းရေးညွှန်ကြားရေးမှူး James Comey က Washington မှာသတင်းတောက်တွေကိုပြောခဲ့ပါတယ်။ Khorasan အုပ်စုဟာအကြမ်းဖက်တိုက်ခိုက်လာနိုင်ခြင်းရှိတဲ့စည်ရင်းရဲ့ထိတ်ဆုံးမှာရှိနေတော့မယ်လို့ FBI အကြီးအကဲကပြောပါတယ်။ FBI ညွှန်ကြားရေးမှူး Comey ရဲ့အဆိုအရဒီအဖွဲ့မှာဆိုရင် Afghan နဲ့ Pakistan က Al-Qaeda အဖွဲ့ဝင်ဟောင်းတွေပါဝင်ကြပါတယ်။လေစိတ်လုံခြုံရေးကိုဖျက်ကျော်လာနိုင်တဲ့တတ်ထူမဟုတ်တဲ့ဘုံမျိုးဖန်တီးဖို့ Khorasan အဖွဲ့ကကြိုးပမ်းနေတယ်လို့ American ထောက်လှမ်းရေးအရာရှိတွေကပြောပါတယ်။ American သတင်းတောက်2ဦးနဲ့ Britain အကူအညီပေးရေးဝန်ထမ်း2ဦးတို့ကိုခေါင်းဖြတ်တတ်ခဲ့တဲ့ဗီဒီယိုတွေ British လေတံနဲ့ပြောတဲ့ IS အဖွဲ့ကလူဟာဘသူဘဝဆိုတာကိုအတီးပြုတ်နိုင်ပြီလို့လည်း FBI အကြီးအကဲကပြောပါတယ်။ဒါမဲ့လို့နာမည်နဲ့သူကိုယ်တိုင်တက်ဖြတ်ခဲ့တာလားဆိုတာတွေကိုတော့ပြောမသွားခဲ့ပါဘူး။မျက်နှာဖုံးတက်ထားတဲ့အဲ့ဒီသူဘသူလဲဆိုတာကိုအတီးပြုတ်နိုင်ဖို့နီးစပ်နေပြီလို့လဲဗြိတိန်အရာရှိတွေကလည်းအရင်ကပြောခဲ့မှုပါတယ်။လက်ရှိအဖြစ်ဆိုရင်အမေရိကန်နိုင်ငံသား10ခန်းလောက်ဟာစီးရီးယားနိုင်ငံမှာရှိနေပြီးအဲ့ဒီအစွန်းရောက်အုပ်စုနဲ့အတူအကြမ်းဖက်တိုက်ခိုက်မှုတွေလုပ်နေတယ်လို့ကိုမီကပြောပါတယ်။စီးရီးယားကိုသွားဖို့ကြိုးစားနေတဲ့စီးရီးယားကနေအမေရိကန်ကိုပြန်လာကြတဲ့အမေရိကန်နိုင်ငံသားတရာကျော်ကိုလည်းစောင့်ကြည့်တာဖမ်းဆီးတာတွေလုပ်နေတယ်လို့ပြောပါတယ်။အမေရိကန်ပြည်ထောင်စုထဲမှာ IS စစ်သွေးကြွတိုက်ခိုက်ရေးသမားတွေကိုဖော်ထုတ်နိုင်ဖို့အပြင်းထန်ကြိုးပမ်းနေပေမဲ့လည်းအမေရိကန်ပြည်တွင်းကပဲ IS ကိုထောက်ခံသူတွေရဲ့အကြမ်းဖက်မှုအန္တရာယ်စိုးရိမ်စရာလည်းရှိနေတယ်လို့ကိုမီကပြောပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုနဲ့ပြင်သစ်နိုင်ငံပါရီမြို့ကမြေအော်ရထားလမ်းတွေကိုတိုက်ခိုက်မဲ့ခိုင်မာတဲ့အထောက်အထားတွေရရှိထားတယ်လို့အီရန်နိုင်ငံကပြောပါတယ်။အီရန်နိုင်ငံအတွင်းကIslamic State Islam Institute အဖွဲ့တွေနဲ့အတူတိုက်ခိုက်နေတဲ့ဖမ်းဆီးမိထားတဲ့နိုင်ငံသားတိုက်ခိုက်ရေးသမားထံကအဲ့ဒီသတင်းအချက်အလက်ကိုရရှိခဲ့ခြင်းဖြစ်ကြောင်းအီရာဝန်ကြီးချုပ် Haider al-Abadi ကကြာသပတေးနေ့မှာသတင်းတောက်တွေကိုနယူးယောက်မြို့မှာပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်အရာရှိတွေကတော့သူတို့အနေနဲ့အဲ့ဒီလိုတိုက်ခိုက်မယ်ဆိုတဲ့အရေးလက္ခဏာမတွေ့ရသေးဘူးလို့ပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဆုံးဖြတ်ချက်တစ်စုံတရာမချခင်အီရာလုပ်ဖို့ကင်ဘတ်ဒီထံကရရှိတဲ့သတင်းအချက်အလက်တွေကိုပြန်လည်သုံးသပ်ရအောင်မှာဖြစ်တဲ့အကြောင်းအမျိုးသားလုံခြုံရေးကောင်စီပြောခွင့်ရအမျိုးသမီး Caitlin Hiding ကပြောပါတယ်။ အီရန်နိုင်ငံအတွင်းနာမည်အတော်များများကိုသိမ့်ပိုက်ထားနိုင်တဲ့ Islamic State Islam စစ်တေကျအဖွဲ့ဝင်တွေကိုအမေရိကန်ပြည်ထောင်စုနဲ့ပြင်သစ်နိုင်ငံတို့ကလေကြောင်းကတိုက်ခိုက်မှုတွေပြုလုပ်နေကြတာဖြစ်ပါတယ
်။အရှေ့လေပိုင်းဒေသမှာအစွန်ရောက်တည်ဥမော်လာရာဟာအနောက်နိုင်ငံတွေရဲ့ကိုလိုနီပြုမှုနဲ့သူ့အဆိုမဟာဗျူဟာအမားယွင်းနေကြောင်းဖြစ်တယ်ဆိုပြီးအီရန်သမ္မတကအနောက်နိုင်ငံတွေကိုအပြစ်တင်လိုက်ပါတယ်။အကြမ်းဖက်မှုတွေကိုတံပြန်ဖို့အတွက်ဒေသတွင်းသဘောထားပြော့ပြောင်းတဲ့နိုင်ငံရေးသမားတွေပုဂ္ဂိုလ်တွေအနေနဲ့ခေါင်းဆောင်မှုပေးရလိမ့်မယ်လို့လည်းအီရန်သမ္မတဟာဆန်ရူဟာနီကကုလသမဂ္ဂအထွေထွေညီလာခံမှာကြာသပတေးနေ့ကပြောကြားသွားပါတယ်။ IS အစွန်းရောက်တွေကိုနှိမ်နင်းတဲ့အမေရိကန်ဦးဆောင်တဲ့လှုပ်ရှားမှုကိုလည်းမစ္စတာရူဟာနီကဝေဖန်သွားပါတယ်။စစ်သွေးကြွတွေကိုနှိမ်နင်းဖို့စီရေးအရာချင်းကတ်တာဟာနီလမဟုတ်ဘူးလို့သူကပြောပါတယ်။အီရန်ထိပ်တန်းတန်တမာဟာဆိုရင်အခုနယူးယောက်မှာရှိနေစဉ်ပဲအမေရိကန်နဲ့ဥရောပသမဂ္ဂကနိုင်ငံသားရေးမူဝါဒဆိုင်ရာအကြီးအကဲတွေနဲ့တွေ့ဆုံဖို့ရှိနေပါတယ်။ကုလသမဂ္ဂအထွေထွေညီလာခံကျင်းပရာအပြင်ပန်းမှာ EU ဥရောပသမဂ္ဂနိုင်ငံသားရေးအကြီးအကဲ Catherine Ashton, အီရန်နိုင်ငံသားရေးဝန်ကြီး Mohammed Zarif တို့နဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry တို့တွေ့ဆုံဖို့ရှိနေတယ်လို့လည်းအမေရိကန်အကြီးတန်းတာဝန်ရှိသူတူက VOA ကိုပြောပါတယ်ခင်ဗျာ
VOA American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6:00ကနေ9:00အထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာမြန်မာစစ်တပ်ကကလေးစစ်သား109ယောက်ကိုတပ်ထဲကထွက်ခွင့်ပြုလိုက်တယ်လို့ကုလသမဂ္ဂကပြောပါတယ်။ကလေးစစ်သားစုဆောင်းအသုံးပြုတာရပ်ဆိုင်းဖို့လွန်ခဲ့တဲ့နှစ်နှစ်မှာအစိုးရကသဘောတူထားပြီးကတည်းကဆိုရင်ဒါဟာအရေးအတွက်အများဆုံးထွက်ခွင့်ပြုလိုက်တာလည်းဖြစ်ပါတယ်။ဒီလိုလုပ်တာဟာမြန်မာစစ်တပ်အနေနဲ့ကလေးစစ်သားစုဆောင်းအသုံးပြုတာရပ်ဆိုင်းရေးကြိုးပမ်းချက်တွေအပေါ်အလေးနဲ့ရှိတယ်ဆိုတာကိုပြသလိုက်ခြင်းဖြစ်တယ်လို့ကုလသမဂ္ဂကလေးတငယ်များအရေးပေါ်ရမောင်ငွေအဖွဲ့ UNICEF ကကြာသပတေးနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီကနေ့စစ်တပ်ကြာသပတေးနေ့မှာစစ်တပ်ထဲကထွက်ခွင့်ပြုလိုက်သူတွေဟာကလေးစစ်သားစုဆောင်းအသုံးပြုမှုရပ်ဆိုင်းရေးသဘောတူညီချက်ကို2012ခုနှစ်မှာမြန်မာအစိုးရနဲ့ကုလသမဂ္ဂအကြလက်မှတ်ထိုးချိန်ကအသက်18နှစ်အောက်အရွယ်တွေဖြစ်ခဲ့ကြပါတယ်။အဲ့ဒီအချိန်ကစလို့ဩဂုတ်လမှာ62ယောက်တပ်ထဲကထွက်ခွင့်ပြုတာအပါအဝင်စုစုပေါင်းစစ်တပ်ကထွက်ခွင့်ပြုတဲ့ကလေးစစ်သားအရေအတွက်ဟာ482ယောက်အထိရှိသွားပြီဖြစ်ပါတယ်။စစ်အုပ်ချုပ်မှုအောက်မှာနေပေါင်းများစွာနေခဲ့ရတဲ့မြန်မာနိုင်ငံမှာအစိုးရစစ်တပ်အပြင်ကလေးစစ်သားစုဆောင်းပြုနေတဲ့တခြားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့တည်းမှနေရှိနေသေးတယ်လို့လည်းကုလသမဂ္ဂကပြောပါတယ
်။အာဖရိကတိုက်အနောက်ပိုင်းမှာလူတွေတေလောက်တဲ့အထိဖြစ်နေတဲ့အီဘိုလာရောဂါဟာဒေသတွင်းနဲ့ကမ္ဘာလုံးကျုံကြီးကိုပါချိန်ချောင်းနေတာကြောင့်အီဘိုလာရောဂါဗိုင်းရပ်စ်ပိုးကိုတိုက်ဖျက်ဖို့အတွက်ကမ္ဘာကြီးအနေနဲ့ဒီထက်မကလှုပ်ဆောင်သွားဖို့အမေရိကန်သမ္မတဘရက်အိုဘားမားကကမ္ဘာနိုင်ငံတွေကိုတောင်းဆိုလိုက်ပါတယ်။သမ္မတအိုဘားမားဟာကြာသပတေးနေ့ကပြုလုပ်တဲ့ကုလသမဂ္ဂရဲ့ထိပ်တန်းအစည်းအဝေးအတွက်မှအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်။ဒီရောဂါကြောင့်လူမှုကတ်ဒုက္ခဆိုးကြီးဖြစ်လာနိုင်ပြီးတော့အဲ့ဒီကနေလူပေါင်းသိန်းနဲ့ချီသေးဆုံးလာနိုင်တယ်လို့ပြောလိုက်ပါတယ်။အီဘိုလာရောဂါကြောင့်သေဆုံးသူအရေအတွက်ဟာအခုခါမှာ3000နီးပါးရှိသွားပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကပြောပါတယ်။အီဘိုလာရောဂါအဆိုးဆုံးဖြစ်နေတဲ့နိုင်ငံတွေဖြစ်ကြတဲ့ Guinea, Sierra Leone နဲ့ Liberia နိုင်ငံတွေမှာရောဂါမပြန့်ပွားနိုင်အောင်ကုလသမဂ္ဂကကြိုးပမ်းဆောင်ရွက်နေတာနဲ့ပတ်သက်ပြီးတော့ American သမ္မတဥပမာကချီးကျူးလိုက်ပါတယ်။ဒါပေမဲ့ဒီရောဂါကိုထိန်းချုပ်ကာကွယ်ရနေမှာကမ္ဘာကြီးရဲ့တုံ့ပြန်မှုကတော့နှေးနေသေးတယ်လို့ပြောလိုက်ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုရဲ့တရားရေးဌာနအကြီးအကဲအဖြစ်6နှစ်တာတာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်ဗဟုအစိုးရရှေ့နေချုပ်အဲရစ်ဟိုလ်ဒါဟာယာရုကနှုတ်ထွက်သွားပြီဖြစ်ပါတယ်။6နှစ်တာတာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်သူအခုလိုယာရုကအနားယူမဲ့တောင်းဆိုလွာကိုလက်ခံလိုက်ရတာဟာဂျီနူးဘွယ်ဝမ်းနည်းဘွယ်ရာတွေနဲ့ရောရှက်နေတဲ့အခါသမယဖြစ်တယ်လို့သမ္မတဘာရာကိုဘာမကပြောပါတယ်။သူလုပ်နေတဲ့လုပ်ငန်းတွေကိုရပ်တန့်မှာမဟုတ်ဘဲဆက်လက်လှုပ်ဆောင်သွားမှာဖြစ်ပြီးအမေရိကန်ပြည်ထောင်စုစတင်တည်ထောင်စဉ်ကရှိခဲ့တဲ့စစ်ကူးနဲ့ဆန်နေပို့ပြီးတော့ပြင်ဖြစ်လာအောင်တိုင်းပြည်အတွက်ဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းသမ္မတဩဘားမားနဲ့အတူအင်ဗျူရောမှာသူယာရုကနှုတ်ထွက်ကြောင်းပြောကြားစဉ်အဲရစ်ဟိုလ်ဒါကထည့်သွင်းပြောဆိုခဲ့ပါတယ်။ယာရုကအနားယူပြီးရင်သူ့အနေနဲ့မလုပ်မယ်ဆိုတဲ့အစီအစဉ်ရုတ်တရက်မရှိသေးပါဘူး။ဒါပေမဲ့သူ့နေရာကိုအစားထိုးမဲ့သူရောက်မလာမချင်းလက်ရှိတာဝန်ကိုဆက်လက်ထမ်းဆောင်သွားမယ်လို့ဆိုပါတယ်။အဲရစ်ဟိုလ်ဒါဟာပထမဆုံးလူမဲ့အစိုးရရှေ့နေချုပ်ဖြစ်ပြီးသမ္မတဩဘားမားသမ္မတအဖြစ်စတင်တာဝန်ထမ်းဆောင်တဲ့2009ခုနှစ်ကစလို့ဒီယာရုကိုထမ်းဆောင်နေကြတာဖြစ်ပါတယ်။
နိုင်ဂျီးရီးယားနိုင်ငံမှာပြီးခဲ့တဲ့ဧပြီလကဘိုကိုဟာရမ်အစ္စလာမစ်စစ်သွေးကြောအဖွဲ့တွေရဲ့ပြန်ပြီးဆွဲတာကိုခံလိုက်ရတဲ့ကျောင်းသူ200ကျော်တဲကတယောက်ပြန်လွတ်လာခဲ့တယ်လို့နိုင်ဂျီးရီးယားရဲတပ်ဖွဲ့ကပြောပါတယ်။အသက်20အရွယ်ရှိတဲ့အဲဒီမျိုးသမီးဟာလွန်ခဲ့တဲ့5လပြန်ပြီးဆွဲခံရတဲ့ အမျိုးသမီးတွေကတူဦးဖြစ်ပြီးတော့သူမကိုအာရမဝပြည်နယ်ကမူဘီရွာမှာမော်ထူးနေကတွေ့ခဲ့တာဖြစ်တယ်လို့ရဲတပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်ဘိုကိုဟာရမ်အဖွဲ့ကသူ့ကိုလွတ်ပေးခဲ့ပြီးတဲ့နောက်သူဟာခြုံပုတ်တွေထဲမှာရဲအတော်ကြာပုန်းအောင်းနေခဲ့တယ်လို့လည်းပြောပါတယ်အဲ့ဒီအမျိုးသမီးဟာဘသူဘဝဖြစ်တယ်ဆိုတာကိုအတည်ပြုလို့မရနိုင်သေးပဲခြေပုံးမျိုးကရဲရွာလူကြီးတူပြောတာကတော့အဲ့ဒီကောင်မအဲ့ဒီအမျိုးသမီးပြောတဲ့နာမည်ဟာပြန်ပြီးဆွဲခံလိုက်တဲ့အမျိုးသမီးတွေရဲ့နာမည်ထဲမှာမပါဘူးလို့လည်းပြောပါတယ်အဲ့မျိုးသမီးလေးဟာအထိတ်တလန့်ဖြစ်နေပြီးတော့သူနဲ့ကောင်းကောင်းစကားပြောလို့မရသေးပဲဖြစ်နေတယ်လို့လည်းဆိုပါတယ်ဒီပြန်ပေးဆွဲမှုအပေါ်မှာနိုင်ဂျီးရီးယားဆိုရဘက်ကတုံ့ပြန်မှုနေနေတာနဲ့ဒီအမျိုးသမီးတွေကိုမကယ်နိုင်သေးတာနဲ့ပတ်သက်ပြီးတော့နိုင်ဂျီးရီးယားအစိုးရဟာဝေဖန်ခံနေရပါတယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာဖမ်းခံရတဲ့အမျိုးသမီးတွေကအတော်များများပြန်လည်လွတ်မြောက်လာခဲ့တယ်ဆိုပြီးနိုင်ဂျီးရီးယားစစ်တပ်ကသတင်းထုတ်ပြန်ခဲ့ပါတယ်ဒါပေမဲ့နောက်ပိုင်းမှာတော့အဲ့ဒီသတင်းကအမှားကြီးဖြစ်နေပြီးတော့စစ်တပ်ကပြန်ရုပ်သိမ်းသွားခဲ့ပါတယ်ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကနိုင်ဂျီးရီးယားစစ်တပ်ကဘိုကိုဟာရမ်အဖွဲ့တွေကိုမြေပြင်ကရောဝေဟင်ကပါထိုးစစ်ဆင်ပြီးတဲ့နောက်အစ္စလာမစ်အစွန်ရောက်အဖွဲ့ဝင်တော်များများလက်နက်ချခဲ့ပါတယ်ခင်ဗျာ
တောက်ကြနေမနေ့ဖက်နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကိုရန်နိုင်တို့ကကြေညာခဲ့ကြတာပါခုရင်ဆုံးကတော့နိုင်ငံကသတင်းတပုတ်နဲ့စပါမယ်အမေရိကန်ပြည်ထောင်စုရဲ့ရှေ့နေချုပ်အဲရစ်ဟိုလ်ဒါဟာယာရုကနေနှုတ်ထွက်ကြောင်းကြေညာလိုက်ပြီးဖြစ်ပါတယ်ဒါပေမဲ့လည်းသူ့နေရာမှာအစ်အစ်အစားထိုးမဲ့သူကိုအတီးပြုတ်ခန့်အပ်ပြီးတဲ့အချိန်ထိရှေ့နေချုပ်အဖြစ်နဲ့ဆက်လက်တာဝန်ထမ်းဆောင်သွားမှာဖြစ်ပါတယ်သူနှုတ်ထွက်လိုက်တဲ့ကိစ္စကတရားရေးအတိုင်းဝိုင်းမှာရောအမေရိကန်လွှတ်တော်အတိုင်းဝိုင်းမှာပါတုံ့ပြန်ချက်တွေအမျိုးမျိုးထွက်ပေါ်လာခဲ့ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီး VOA သတင်းတောက် Michael Brown အင်ဖြူတော်ကနေသတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်
အမေရိကန်နိုင်ငံရဲ့ပထမဆုံးလူမဲရှင်းနေချုပ်ဖြစ်တဲ့ Eric Holder ကဒီအချိန်ဟာသူ့အနေနဲ့ယာဒူးကနေအနားယူရမယ့်အချိန်ဖြစ်တယ်လို့သမ္မတ Obama နဲ့အတူအင်ဂျီရောမှာရှိနေစဉ်ပြောကြားလိုက်ပါတယ
် In the months ahead I will leave the Department of Justice but I will never leave the work I will continue to serve
ရှေ့လာမယ့်လတွေအတွင်းကျွန်တော်အနေနဲ့တရားရေးဌာနတာဝန်ကနေအနားယူရောမှာဖြစ်ပါတယ်ဒါပေမဲ့ကျွန်တော်လုပ်နေတဲ့အလုပ်တွေကိုတော့ရပ်ပစ်လိုက်မှာမဟုတ်ဘဲဆက်လုပ်သွားမှာပါကျွန်တော်အနေနဲ့ကျွန်တော်တို့နိုင်ငံစတင်တည်ထောင်ခဲ့စဉ်ကစိတ်ကူးတွေစံတွေပို့ပြီးတော့ပြင်းဖြစ်လာအောင်နိုင်ငံအတွက်ဆက်ပြီးတော့လှုပ်သွားမှာဖြစ်ပါတယ်
။သမ္မတ Obama ကတော့ရှေ့နေချုပ် Eric Holder ကိုချီးကျူးဂုဏ်ပြုသွားပါတယ်။ Eric Holder ဟာသမ္မတ Obama သမ္မတစဖြစ်လာခြင်းကစပြီးတော့ဖွဲ့စည်းလိုက်တဲ့ငဂိုမူလအစိုးရအဖွဲ့တွေကနောက်ဆုံးကြံနေတဲ့အစိုးရအဖွဲ့ဝင်ဖြစ်ပါတယ်။အခုလိုအနားယူလိုက်တဲ့အတွက် American အစိုးရဝန်ထမ်းအဖြစ်နဲ့ဆယ်စုနှစ်သုံးခုကြာတာဝန်ထမ်းဆောင်လာခဲ့တာကိုလည်းအဆုံးသတ်လိုက်ပြီးဖြစ်ပါတယ်
။ He's shown a deep and abiding fidelity to one of our most cherished ideals as a people and that is equal justice under the law.
Eric Holder အနေနဲ့ပြည်သူလူထုရဲ့တန်ဖိုးအထားဆုံးစံထားချက်တွေကတစ်ခုဖြစ်တဲ့ဥပဒေအောက်မှာတရားမျှတမှုတန်းတူခံစားခွင့်ရရှိရမယ်ဆိုတဲ့အချက်ပေါ်နည်းနည်းရှမ်းရှမ်းရုံကြီးကြီးနဲ့လိုက်နာဆောင်ရွက်ခဲ့တာဖြစ်ပါတယ်။ဒါ့အပြင်တရားမျှတမှုဆိုတာတွေးခေါ်ယူဆချက်တသက်တာမဟုတ်ဘူးဆိုတာကိုလည်းကျွန်တော်ယုံကြည်တယ်လို့သူလည်းယုံကြည်တာဖြစ်ပါတယ်။တရားမျှတမှုဆိုတာလှုပ်ရှားသက်ဝင်လက်တွေ့ကျင့်သုံးရမယ့်မူတရားဖြစ်ပါတယ်
။ Eric Holder ဟာရှေ့နေချုပ်အဖြစ်နဲ့ကျူးဘားမှာရှိတဲ့ Guantanamo အကျဉ်းစခန်းပိတ်ပစ်ပြီးပြည်ပကအကြမ်းဖက်သမားလို့တန်ရာရှိတဲ့သူတွေကို American အရက်ဖတ်တရားရုံးတွေမှာစစ်ဆေးဖို့ကြိုးပမ်းခဲ့ပါတယ်။ဒါ့အပြင်အရေးပါတဲ့မဲပေးပိုင်ခွင့်ဥပဒေကို American တရားရုံးချုပ်ကပယ်ချခဲ့တာကိုတရားရေးဌာနကိုဥဆောင်ပြီးတော့တုံ့ပြန်ခဲ့တယ်လို့ပဲ။ပြီးခဲ့တဲ့လက American အလယ်ပိုင်း Missouri ပြည်နယ်မှာလက်နက်မပါတဲ့လူမဲတယောက်ကိုရဲကပြစ်ခတ်ခဲ့တာနဲ့ပတ်သက်ပြီးတော့ပြည်ထောင်စုစုံစမ်းစစ်ဆေးရေးလှုပ်သွားဖို့ကိုအမိန့်ထုတ်ပြန်ခဲ့ပါတယ်။ရှေ့နေချုပ် Holder ဟာအမေရိကန်နိုင်ငံသားအခွင့်အရေးကာကွယ်ဖို့အတွက်တိုက်ပွဲဝင်ခဲ့သူတဦးဖြစ်တယ်လို့ George Washington တက္ကသိုလ်ဥပဒေပေါင်းပေါက်က Stephen Salzberg ကပြောပါတယ
်။ It will be remembered as one of the most important tenure of an attorney general.
သူရဲ့ရှေ့နေချုပ်တပ်တန်းရာထူးကတော့ရှေ့နေချုပ်တပ်တန်းမှာအရေးပါတဲ့အရာတစ်ခုအဖြစ်ချိန်တော်ကြာသတိရနေကြမှာဖြစ်ပါတယ်။ကျွန်တော်တို့ဒီနိုင်ငံမှာလူမျိုးရေးနဲ့တရားမျှတမှုနဲ့ပတ်သက်ပြီးတော့ပြဿနာတွေအတော်လေးရှိခဲ့ပါတယ်။
ဒါပေမဲ့ George Mason တက္ကသိုလ်ကဥပဒေပါမောက်ခ Richard Kelsey ကတော့ Eric Holder ဟာလက်ရှိဆိုရဖွဲ့တဲ့ကလွတ်တော်ကိုဘေးချိတ်ပြီးဥပဒေတွေကိုလစ်လျူရှုတဲ့အဓိကပုဂ္ဂိုလ်ဖြစ်တယ်လို့ပြောလိုက်ပါတယ
် He did exactly what you're not supposed to do as the chief law enforcement officer of the United States which is to pick
American ပြည်ထောင်စုရဲ့ရှေ့နေချုပ်အဖြစ်နဲ့မလုပ်ရမယ့်ကိစ္စကိုသူကအတိအကျလုပ်ခဲ့တာဖြစ်ပါတယ်နိုင်ငံရေးအခြေခံပေါ်မှာမူတည်ပြီးသူကရွေးချယ်ခဲ့တာဖြစ်ပါတယ်
American လွတ်တော်မှာတော့ Mr. Holder ဟာပါတီနှစ်ခုကြားတစ်ဖက်နဲ့တစ်ဖက်ပုံမှန်ဒေါသဖြစ်စေတဲ့သူတယောက်လည်းဖြစ်ပါတယ်။မက္ကဆီကိုကမိုးရေမောင်းခိုရောင်းဝယ်သူကိုလက်နက်တွေရောင်းချတဲ့အထိဖြစ်သွားခဲ့တဲ့ဗဟိုအစိုးရရဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ Republican လွတ်တော်အမတ်တွေကသူ့ကိုယာဒူးကနေနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြပါတယ်။အ Eric Holder နှုတ်ထွက်သွားခဲ့တဲ့အပေါ်မှာ Republican အောက်လွှတ်တော်အမတ် Jeff Duncan ကသူ့ရဲ့ Twitter ဆောင်ရွက်နာမှာဝမ်းသာအားရဖြစ်ပြီးတော့ရေးထားပါတယ်။ဒါပေမဲ့ American အထက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌ Patrick Leahy ကတော့ Eric Holder ဟာအမျိုးသားလုံခြုံရေးကိုချိန်ချောက်အနောက်ရှက်ပေးနေတာရင်းနဲ့အကြမ်းဖက်သမားတွေကိုအပြစ်ပေးစီရင်ခဲ့တယ်လို့တစ်ချိန်တည်းမှာပဲ American တွေရဲ့နိုင်ငံသားအခွင့်အရေးကိုအကာအကွယ်ပေးခဲ့တယ်ဆိုပြီးတော့ချီးကျူးလိုက်ပါတယ်။Mr. Holder နေရာမှာအစားထိုးမဲ့သူကိုသမရကရွေးချယ်ပြီးသွားရင်တော့အဲ့ဒီရွေးချယ်ခံရတဲ့သူဟာလာမယ့် American ဂျားဖြတ်ရွေးကောက်ပွဲတွေအပြီး American အထက်လွှတ်တော်ရဲ့အတီးပြုချက်ကိုရယူရမှာဖြစ်ပါတယ်ခင်ဗျာ
ကိုရန်နိုင်ပြောပြသွားတာပါအခုဆက်လက်ပြီး Ebola သတင်းတင်ပြပါမယ် Africa တိုက်အနောက်ဖက်ချမ်းမှာ Ebola ရောဂါပိုးကူးစက်နှုန်းပြန့်နှံ့မှုကိုကမ္ဘာကြီးအနေနဲ့အပြည့်အဝကာကွယ်ဟန်တားနိုင်ခြင်းမရှိဘူးဆိုပြီး American သမ္မတ Obama ကကုလသမဂ္ဂမှလုပ်တဲ့ Ebola ရောဂါထိန်းချုပ်ရေးအဆင့်မြင့်အစည်းအဝေးမှာပြောဆိုသွားပါတယ်။ကုလသမဂ္ဂအစည်းအဝေးကျင်းပရာကိုသမ္မတနဲ့အတူလိုက်ပါသွားတဲ့ VOA သတင်းတောက် Louis Ramirez သတင်းပေးပို့ချက်ကိုကိုသားညုံကတင်ပြမှာပါ
။ Ebola virus ဟာဆိုလို့ရှိရင် Africa တိုက်အနောက်ချမ်းဒေသကိုလူမျိုးဆိုင်ရာထိန်းချုပ်မှုဖြစ်အောင်မကပဲကြံကဘာနေရာတွေအလုံးအတွက်လည်းထိန်းချုပ်မှုဖြစ်လာနိုင်တယ်လို့သမ္မတ Obama ကအဲ့ဒီအစည်းအဝေးအတွင်းမှာသတိပေးသွားပါတယ်။အစည်းအဝေးကိုတော့ဒီကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းကကမကထလို့ကျင်းပတာဖြစ်ပြီးတော့ကုလသမဂ္ဂအထူးညီလာခံကိုတက်ရောက်လာကြတဲ့တိုင်းပြည်ခေါင်းဆောင်တွေအထူးသဖြင့်ဒီအာဖရိကတိုက်ကခေါင်းဆောင်တွေတက်ရောက်ခဲ့ကြတာပါလူထောင်ခန်းသတိဆုံးစေခဲ့တဲ့ဒီယောဂပိုးကိုနှိမ်နင်းဖို့အတွက်ရီမန်းချက်ကောင်းရှိုံနေမဟုတ်ပဲနဲ့လက်တွေ့ဆောင်ရွက်သွားကြဖို့ဆိုပြီးတော့သမ္မတအိုဘားမားကအဲ့ဒီအစည်းအဝေးအတွင်းမှာတိုက်တွန်းသွားပါတယ
် In an era where regional crises can quickly become global threats stopping Ebola is in the interest of all of us.There's still a significant gap between
ဒါရွေးချက်တွေဟာဒီကမ္ဘာလုံးဆိုင်ရာချင်းချောက်မှုတွေအလင်းမြန်ဖြစ်လာနိုင်တဲ့ဒီခေတ်ကာလကြီးမှာ Ebola ရောဂါတားဆီးရေးဟာဒီကမ္ဘာလုံးရဲ့အကျိုးစီးပွားဖြစ်ပါတယ
်။ Guinea, Sierra Leone နဲ့ Liberia တို့မှာကူးစက်ပြန့်နှံ့နေတဲ့ဒီရောဂါပိုးကိုထိန်းချုပ်ဖို့ကုလသမဂ္ဂရဲ့ကြိုးပမ်းချက်တွေကို American သမ္မတ Obama ကချီးကျူးပါတယ်။ဒါပေမဲ့လို့ကမ္ဘာကြီးအနေနဲ့ရောဂါထိန်းချုပ်ရေးအတွက်မြင်မြန်ဆန်ဆန်မလုပ်နိုင်ဘူးလို့သူကဝေဖန်ပါတယ်။လက်ရှိအဖြစ်လည်းလုံလောက်အောင်မဆောင်ရွက်နိုင်သေးဘူးလို့ဆိုပါတယ်။ဒီယောဂပိုးဟာလာမယ့်နှစ်ဆိုင်ပိုင်းလောက်ကြာလို့ရှိရင်လူသတန်းကျော်ထိကိုကူးစက်လာနိုင်ခြေရှိတယ်ဆိုပြီးတော့အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေကသတိပေးထားတာပါ virus ဟာယောဂထိန်းချုပ်ရေးလက်ရှိဆောင်ရွက်ချက်တွေတက်ကိုအလျင်မြန်ပဲကူးစက်ပြန့်နှံ့မှုဖြစ်နေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ညွှန်ကြားမှု Margaret Chan ကလည်းဒီအစည်းအဝေးမှာပြောသွားပါတယ် Ebola ယောဂပိုးကြောင့်သေဆုံးတဲ့အရေအတွက်ဟာလက်ရှိအဖြစ်3000နီးပါးရှိမယ်လို့ WHO ကခန့်မှန်းထားတာပါပြီးခဲ့တဲ့ရက်ပိုင်းအတွင်းကတော့ဒီ Ebola ရောဂါပိုးနှိမ်နင်းရေးအစီအစဉ်အတွက်ဒေါ်လာတန်း1000ကူညီသွားဖို့သမ္မတ Obama ကကတိပြုကြေညာသွားပါတယ်။အဲ့ဒီအစီအစဉ်တွေထဲမှာတော့ American စစ်သည်3000ဆစ်လွတ်ဖို့နဲ့ကျန်းမာရေးဆိုင်ရာစည်းကမ်းတွေတနန်းချောင်းတွေဖွင့်လှစ်ဖို့ဆိုတာလည်းပါပါတယ်။ဒါပေမဲ့လို့လည်း Ebola ရောဂါပိုးနှိမ်နင်းရေးကို American နိုင်ငံတနနိုင်ငံတည်းနဲ့တော့လုပ်နိုင်မှာမဟုတ်ဘူးလို့ Africa တိုက်ခေါင်းဆောင်တွေနဲ့နိုင်ငံတကာကကျန်းမာရေးဆိုင်ရာကြီးကဲတွေကိုပြောတဲ့ဒီမိကုံးမှာပြောသွားပါတယ
်။ There's still a significant gap.between where we are and where we need to be
ကျွန်တော်တို့လက်ရှိရှိနေတာ ਨੇ လိုအပ်ချက်အကြမ်းမှာအတော်ကြီးကိုကွာဟမှုတွေရှိနေတုံးမှာ
နိုင်ငံတွေအနေနဲ့သူတို့ပြောထားတဲ့ဂရိကွေတွေကိုအပြည့်အဝလိုက်နာဆောင်ရွက်ဖို့လူပြီးတော့လေကြောင်းအကူအညီကျန်းမာရေးဝန်ထမ်းစစ်ပညာစစ်ပစ္စည်းကျွမ်းကျင်သူအစသဖြင့်ဒီအကူအညီတွေအခိုင်အမာပေးကြဖို့လဲမစ္စတာအိုဘားမားကကြံကပခေါင်းဆောင်တွေကိုတိုက်တွန်းပြောဆိုသွားပါတယ်ခင်ဗျာ
ကိုသားညုံတင်ပြသွားတာပါအခုဆက်လက်ပြီးတော့အီရန်သတင်းတပုတ်ကိုတင်ပြပါမယ်။အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီအီရန်နိုင်ငံသားဝင်ကြီးနဲ့ EU ဥရောပသမဂ္ဂရဲ့ထိပ်တန်းအရာရှိတွေဟာဒေတာစံတော်ချိန်ဂျာတာဘရီနေညဘက်မကြာခင်အချိန်အတွင်းနယူးယောက်မြို့မှာတွေ့ဆုံပြီးအီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ကိုကန့်သတ်ဖို့နဲ့အပြန်အလှန်အားဖြင့်စီးပွားရေးပိတ်ဆို့ထားမှုတချို့ကိုဖွင့်ပေးဖို့ဆွေးနွေးကြပါလိမ့်မယ်။အစောပိုင်းတုန်းကအီရန်သမ္မတဟာဆန်ရိုဟာနီကသူ့နိုင်ငံဟာအခုညှိနှိုင်းနေတဲ့အပေါ်ရိုးရိုးသားသားအလေးနက်ထားပြီးလုပ်နေပါတယ်။ဒါပေမဲ့ယူရေနီယံတက်ဆင်မှုလုပ်နေတာကိုတော့ရပ်ပစ်မှာမဟုတ်ဘူးလို့ပြောပါတယ်။ Scott Stan သတင်းပေးပို့ထားတာကိုဦးဆံမိုးဝေကပြောပြပါလိမ့်မယ်
။ကောင်းပါပြီ။အီရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်ပြီးတော့ချမှတ်ထားတဲ့အရေးယူပိတ်ဆို့တားမြစ်မှုဖိအားတွေကြောင့်ဒီလိုအရေးယူပိတ်ဆို့မှုလုပ်ထားတဲ့နောက်ွယ်ကအင်အားကြီးနိုင်ငံတွေအပေါ်အီရန်နိုင်ငံသားတွေအနေနဲ့မယုံကြည်မှုကိုဖြစ်စေပါတယ်လို့သမ္မတရူဟာနီကပြောပါတယ်။ကုလသမဂ္ဂအထူးရေးညီလာခံကြီးကိုမင်းကုန်းပြောဆိုရာမှာသမ္မတရူဟာနီကအီရန်ရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးတော့သဘောတူညီမှုရရှိရေးကိစ္စမှာအနောက်နိုင်ငံတွေအနေနဲ့တခြားတိုင်းပြည်တွေရဲ့ခင်မီဖွံ့ဖြိုးတိုးတက်မှုအပေါ်မဆန့်ကျင်ဘူးဆိုတာကိုပြသဖို့အတွက်သမိုင်းဝင်အခွင့်အရေးတရဖြစ်တယ်လို့ပြောဆိုသွားပါတယ်။ရူဟာနီရဲ့မိန့်ခွန်းကိုဘာသာပြန်ကားတဆင့်အခုလိုပြောဆိုရမှာ
This agreement can carry a global message of peace, security, indicating that the only way to attain conflict resolution
ဒီဘောတူညီမှုကငြင်းငြင်းနဲ့လုံခြုံစိတ်ချရမှုအတွက်ကဘာကိုပေးမဲ့သတင်းစကားဖြစ်နိုင်တယ်လို့အပြန်လည်လေးစားမှုနဲ့စစ်ဆက်ညီနိုင်ရေးကသာပဋိပက္ခကိုဖြေရှာနိုင်တယ်ဆိုတာပြသရောက်ပါတယ်ပိတ်ဆို့မှုတွေနဲ့အငင်းပွားမှုတွေနဲ့မဖြေရှင်းနိုင်ပါဘူ
းအရေးယူပိတ်ဆို့မှုတွေကအီရန်နိုင်ငံရဲ့ငွေကြေးတန်ဖိုးကိုကျဆင်းစေပါတယ်နောက်ပြီးတော့စားသုံးကုန်လူသုံးကုန်ပစ္စည်းတွေကိုဈေးတက်စေပါတယ်ဆွေးနွေးပွဲမှာအမေရိကန်ပြည်ထောင်စုရဲ့ညှိနှိုင်းရေးအဖွဲ့ခေါင်းဆောင်ဖြစ်သူနိုင်ငံရေးရာဌာနလက်ထောက်နိုင်ငံခြားရေးဝန်ကြီးဝင်းဒီရှာမင်းကို VOA ကမေးမြန်းရမှာအရေးယူပိတ်ဆို့ထားမှုတွေကိုရှော့ပေါက်ပေးလိုက်ရင်အီရန်နိုင်ငံသားတွေအားလုံးအတွက်အကျိုးရှိစေလိမ့်မယ်လို့ပြောပါတယ
် As soon as we suspend our major sanctions which will happen very early in an agreement
the world ကြီးကမှပါတဲ့အတိုင်းကျမတို့ချမှတ်ထားတဲ့အဓိကကြတဲ့ပိတ်ဆို့အရေးယူထားတာတွေကိုကျမတို့ကဆိုင်းငံ့ထားလိုက်ပြီဆိုတာနဲ့ချက်ချင်းဆိုသလိုတစ်ကမ္ဘာလုံးကအီရန်နိုင်ငံစီကိုရောက်လာကြပါလိမ့်မယ်တော်တော်များများနိုင်ငံတကာကိုယ်စားလှယ်အဖွဲ့တွေဟာအီရန်နိုင်ငံကိုတွားရောက်ပြီးနေကြပါပြီ။အဲဒီတော့သူတို့လုံနိုင်မယ်လို့တွေးထားပြီးသားအလုပ်တွေကိုစပြီးတော့လုပ်ကြပါလိမ့်မယ်
။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးတော့ညှိနှိုင်းမှုအတွက်တတ်မှတ်ထားတဲ့ကာလနှစ်လသာကြံတော့တဲ့အချိန်မှာဆွေးနွေးရတာတွေကပိုးပြီးတော့ခက်ခဲလာနေတယ်လို့အမေရိကန်တက္ကသိုလ်ကပါမောက္ခဖြစ်သူ Hillary Mann Leverett ကအခုလိုပြောဆိုပါတယ
် There are deep divides and it may not be possible to bridge the differences on these issues
အဲ့ဒီပါနည်းနည်းရှိုင်းရှိုင်းကွဲနေကြပါတယ်နောက်ပြီးတော့အဲ့ဒီမတူညီတဲ့ကွဲလွဲနေတဲ့ကိစ္စတွေကိုဆက်ဆက်ပေးဖို့မရနိုင်လောက်အောင်ကိုဖြစ်နေပါတယ်ဒါပေမဲ့နောက်ဆုံးမှာတော့နှစ်ဖက်လုံးအနေနဲ့သူတို့ရဲ့အကျိုးစီးပွားကိုရှေ့ရှုပြီးတော့သဘောတူညီဖို့ဆုံးဖြတ်ကြပါလိမ့်မယ်
တမနာရူဟာနီကတော့အီရန်နိုင်ငံဟာလွတ်လပ်မှုနဲ့အမျိုးသားဂုံတိုက်ခါအရနိုင်ငံတကာဥပဒေနဲ့အညီရရှိတဲ့နျူကလ িয়ার ပိုင်ဆိုင်မှုဆိုင်ရာအခွင့်အရေးတိုင်းအပြည့်အဝဆက်ပြီးတော့လှုပ်ဆောင်သွားမှာဖြစ်တယ်လို့ကုလသမဂ္ဂအထူးထွေးညီလာခံမှာပြောပါတယ
် If this obvious national fact is not understood by our negotiating partners and
ဒီလိုတိတာထင်ရှားတဲ့အမျိုးသားရေးကိစ္စဆိုတာကိုကျွန်တော်တို့ရဲ့ဆွေးနွေးပတ်နိုင်ငံတွေကနားမလည်ဘူးဆိုရင်စိုးဝါးမားယွင်းတဲ့တွက်ချက်မှုဖြစ်ပါလိမ့်မယ်တမိုင်းတွင်မဲ့ထူးခြားတဲ့အခွင့်အရေးကြီးကိုဆုံးရှုံးသွားပါလိမ့်မယ်
ယူရေနီယံတန့်စင်မှုကိုကန့်သတ်ဖို့အရေးဆွေးနွေးဖို့သဘောတူလိုက်တာဟာနိုင်ငံတကာစီးစံညှိနှိုင်းသူတွေဘက်ကရဲတင်းနဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ရှာမန်ကပြောပါတယ်။ဒီလိုသဘောတူညီလိုက်တာကြောင့်အီရန်ဘက်ကလည်းခက်ခဲတဲ့ဆုံးဖြတ်ချက်တွေချဖို့လိုအပ်လာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောပါတယ်
။ we in fact are talking about a very limited enrichment program over
a long time. ပြောနေတာကတိတိကျကျကန့်သတ်မှုထားရှိတဲ့နျူကလ িয়ার တန့်စင်မှုအစီအစဉ်ဖြစ်ပါတယ်။နျူကလ িয়ার မပြန့်ပွားရေးသဘောတူချက်အတိုင်းအီရန်နိုင်ငံကိုတခြားနျူကလ িয়ার လက်နက်မပိုင်ဆိုင်တဲ့နိုင်ငံတနိုင်ငံအဆင့်ရောက်တဲ့ကာလအထိဖြစ်ပါတယ်
။ဒီလိုလုပ်ရတာဟာအီရန်အစိုးရရဲ့လက်ရှိကျင့်သုံးနေတဲ့တင်းမာတဲ့နိုင်ငံသားရေးမူဝါဒနဲ့လိုက်လျောညီထွေဖြစ်အောင်လုပ်ပေးရရောက်တယ်လို့အမေရိကန်တက္ကသိုလ်ကပမောက္ခအက်ဘာအာမက်ကပြောပါတယ်
။ It has a long history. It has a very proud people.And it's a very clear idea of it.
ရှင်လျားတဲ့တမိုင်းရှိပါတယ်။သူတို့ဟာဒီလိုအပြုတ်မှုပေါ်တိတ်ပြီးဂုဏ်ယူကြပါတယ်။သူတို့ရဲ့ဝိသေသလက္ခဏာနဲ့ပတ်သက်ပြီးပြတ်သားတဲ့စိတ်ကူးစိတ်တမ်းလည်းရှိပါတယ်ကျွန်တော်ထင်တော့သူတို့ဟာသူတို့ရဲ့ရည်ရွယ်ထားချက်အတိုင်းသွားနေတာပါရည်ရွယ်ချက်ကတော့သူတို့မှာနျူကလ িয়ার အန္တရာယ်ကိုတားဆီးနိုင်မှုကိုကိုကိုကာကွယ်နိုင်ရေးဖြစ်ပါတယ
်ယူကရိန်းနိုင်ငံကိုရုရှားနိုင်ငံကကျူးကျော်တဲ့ကိစ္စအစ္စလာမစ်စစ်သွေးကြွတွေအရေးစတာတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေမှာတောကရောက်နေရတဲ့အချိန်မှာအီရန်နိုင်ငံအတွက်အမျက်ထွက်စေခဲ့တယ်လို့လည်းပမောက္ခအာမက်ကပြောပါတယ်IS စစ်သွေးကြွတွေကိုတိုက်ခိုက်တဲ့ကိစ္စဟာလည်းအီရန်နဲ့ပြုလုပ်မဲ့ဆွေးနွေးပွဲမှာကဏ္ဍတစ်ခုအနေနဲ့ပါဝင်လိမ့်မယ်လို့အမေရိကန်စစ်သက်ညှိနှိုင်းရေးမှူးတွေကပြောပါတယ်။ IS စစ်သွေးကြွတွေခေါင်းထောင်လာတာနဲ့အမေရိကန်ကလေကြောင်းကနေတိုက်ခိုက်နေမှုတွေနဲ့ပတ်သက်ပြီးတော့အီရန်သမ္မတရူဟာနီကတချို့သောထောက်လှမ်းရေးအဖွဲ့အစည်းတွေကိုအပြစ်ဖို့ပြောဆိုခဲ့ပါတယ်။ဒီစစ်သွေးကြွတွေကိုရပ်တန့်သွားအောင်လုပ်ဖို့နီလန်းရှာတဲ့ကိစ္စကိုအရှေ့လေပိုင်းကနိုင်ငံတွေကပဲချမှတ်ရမှာဖြစ်တယ်လို့သူကပြောဆိုပါတယ်ခင်ဗျာ။
အခုတလောမြန်မာနိုင်ငံမှာမီဒီယာလောကနဲ့အနာဘိုင်းတို့အကြားထိတိုက်ရင်ဆိုင်တွေ့မှုတွေကြားလာရပါတယ်။ဒါဟာအနာဘိုင်းတွေဘက်ကပုံမူတင်းကျပ်ချုပ်ချယ်လာလို့လား။မီဒီယာလောကသားတွေဘက်ကအာဏာချက်တွေရှိနေလို့လား။ဒါမှမဟုတ်နှစ်ခုစလုံးကြောင့်လား။ဒီလောကနှစ်ခုအကြားသဟဇတာဖြစ်နိုင်မဲ့အလားအလာကိုရှိပါသလားဆိုတာတွေကိုအခုလာမဲ့စနေညတိုက်ရိုက်လေးလှမ်းအစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှိမြတ်ခင်ဗျာ။ပါဝင်ဆွေးနွေးလူသူတွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323925994 fax number 2323925992ဖြစ်ပါတယ်။ email လိပ်စာကတော့ bumis@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလူတို့ရှင်းရေးသားပြောကြပြီး MP3 သံဖိုင်နဲ့လည်းပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
Facebook
နေ့တိုင်းရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးဖိတ်ခေါ်ပါရစေ။အခုမြန်မာနိုင်ငံသတင်းနဲ့ဆက်ပေးပါမယ်။မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ရဲ့ဆောင်ရွက်ချက်တွေဟာထိရောက်မှုမရှိကြောင်းအာရှလူ့အခွင့်အရေးဆောင်ရွက်သူများအဖွဲ့ ANNI ကထုတ်ပြန်တဲ့မြန်မာနိုင်ငံဆိုင်ရာအစည်းအဝေးခန်းစာမှာဖော်ပြထားပါရစေ။ရခိုင်ဒေသမှာဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေ၊ပြည်ပခဒေသအတွင်းလိင်အကြမ်းဖက်မှုတွေနဲ့တရိမီဒီယာဖိနှိပ်မှုတွေအပြင်အလုသမားအခွင့်အရေးနဲ့နိုင်ငံရေးအကျဉ်းသားတွေဆက်ရှိနေသေးတာကိုထောက်ပြခဲ့ပါတယ်။အကြောင်းစုံကိုကိုစီသူကသတင်းပေးပို့ထားပါတယ်
။တမရဤဘတ်တော်သားများသာဖြစ်သည်လို့ကောင်းစည်းတက်ထားတဲ့အစည်းအခမ်းစာမှာမြန်မာနိုင်ငံတွင်ဖြစ်ပေါ်နေတဲ့လူ့အခွင့်အရေးအားနည်းချက်တွေကိုမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်အနေနဲ့ထိထိရောက်ရောက်ဖြေရှင်းပေးနိုင်ခြင်းမရှိတဲ့အကြောင်း ANNI အာရှလူ့အခွင့်အရေးဆောင်ရွက်သူများအဖွဲ့ကထုတ်ပြန်တဲ့မြန်မာနိုင်ငံဆိုင်ရာအစည်းအခမ်းစာမှာဖော်ပြထားပါတယ်။ANNI အပါအဝင်မြန်မာအရေးပူးပေါင်းဆောင်ရွက်သူများအဖွဲ့ Burma Partnership နဲ့ Equality မြန်မာလို့ခေါ်တဲ့ညီမျှချင်းမြန်မာတို့ပူးပေါင်းထုတ်ဝေတဲ့အခုအစည်းအခမ်းစာဟာ2013ခုနှစ်ဒုတိယနှစ်ဝက်နဲ့2014ပထမနှစ်ဝက်အတွင်းအဖြစ်အပျက်တွေကိုမူတည်ပြီးတော့ထုတ်ပြန်ဖော်ပြထားတာဖြစ်ပါတယ်။မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်အနေနဲ့ပြည်ပခန့်တွေဖြစ်ပွားနေရာစိုးရိမ်ရာဇုံနေပြည်တော်နှစ်ခုဖြစ်တဲ့ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်တွေမှာလူ့အခွင့်အရေးဆိုင်ရာစုံစမ်းဖော်ထုတ်မှုတွေမရှိခဲ့ဘူးလို့လည်းဖော်ပြထားပါတယ်။
လူ့အခွင့်အရေးချိုးဖောက်မှုအခြေအနေတွေဟာဟိုးအရင်ဗိုလ်ချုပ်တန်းရွှေလက်ထက်မှာတော့အခြေအနေတွေလည်းဆက်ဖြစ်နေတာတွေ့ရတဲ့အပြင်သမရဝုဒ္ဓေဆင်လက်ထက်နောက်ပိုင်းမှာလည်းတခြားသောပုံသဏ္ဍာန်မျိုးစုံနဲ့ပုံသဏ္ဍာန်အသစ်တွေနဲ့ပါထပ်ပြီးတော့မှလူ့အခွင့်အရေးချိုးဖောက်မှုတွေဖြစ်နေတယ်ဆိုတော့ကျွန်တော်တို့တွေ့ရတယ်နော်ဆိုတော့ဥပမာဆိုလို့ရှိရင်အားလုံးသိပြီးသားပါပဲမီဒီယာတွေဆိုတော့ကျွန်တော်တို့အထူးတော့ပို့ပြီးတော့မှပြောပြစရာတော့မလိုပါဘူးမီဒီယာတွေကနေပဲဒီလိုမျိုးလူ့အခွင့်အရေးချိုးဖောက်မှုတွေကိုပြည်သူတွေကနိုင်ငံတကာသိအောင်တောက်လျှောက်ပေါ်ထုတ်ပြီးတော့မှတင်ပြလာခဲ့တာကြီးအများကြီးပါအခုချိန်ကြီးလည်းမီဒီယာတွေရဲ့အခန်းကဏ္ဍဒီနေရာမှာအရေးကြီးဆုံးပါတော့ပါ
လူ့အခွင့်အရေးလှုပ်ရှားနေတဲ့မြမအရေးပူပေါင်းဆောင်ရွက်သူများအဖွဲ့ Burma Partnership ရဲ့တာဝန်ခံဒေါက်ခင်အုံမှပြောသွားတာပါ။ရခိုင်ဒေသမှာဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေ၊ပြည်ပခန့်ဒေသအတွင်းလိင်ကြမ်းဖက်မှုတွေနဲ့သတင်းမီဒီယာဖိနှိပ်မှုတွေရှိခဲ့တာအပြင်နိုင်ငံရေးကျင်းသားတွေဆက်ရှိနေသေးတာ၊အလုသမားအခွင့်အရေးဆုံးရှုံးမှုတွေနဲ့စီးပွားရေးစီမံကိန်းတွေအတွင်းဒေသခံတွေရဲ့အခွင့်အရေးဆုံးရှုံးခဲ့တာတွေကိုထောက်ပြဝေဖန်ခဲ့ပါတယ်။တစ်ဆက်တည်းမှာပဲမြန်မာနိုင်ငံသားများရဲ့မူလအခွင့်အရေးများမြင့်တရန်နဲ့ကာဝေးရန်အတွက်2011ခုနှစ်ကဖွဲ့စည်းခဲ့တဲ့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကိုဖျက်သိမ်းပြီးတော့လူ့အခွင့်အရေးကော်မရှင်အစ်စ်ကိုသမရဦးသိန်းစင်ကဖွဲ့စည်းပေးလိုက်ကြောင်းဒီကနေ့စက်တင်ဘာလ25ရက်နေ့ထုတ်နိုင်ငံပိုင်သတင်းစာတွေမှာဖော်ပြထားပါတယ်။အစ်စ်ဖွဲ့စည်းလိုက်တဲ့လူ့အခွင့်အရေးကော်မရှင်မှာရခိုင်အစိုးရရဲ့တန်တမန်ဟောင်းတွေပြန်လည်ပါဝင်လာတာအပြင်ပွင့်လင်းမြင်သာမှုမရှိတဲ့ကော်မရှင်ရွေးကောက်တဲ့စနစ်ကိုတော့ဝေဖန်မှုတွေရှိနေပါတယ်။
ဒီလိုမျိုးအစိုးရနဲ့မကင်းတော့အစိုးရမှာတာဝန်ယူလို့ခံလွတ်ဆောင်နေတော့သူမျိုးပါဝင်ခြင်းကိုယ်တိုင်ကဒီဖွဲ့ရဲ့တိကျရည်တည်နိုင်မှုနဲ့လွတ်လပ်မှုကိုအများကြီးကျွန်တော်တို့တန်ဖျားရှိစရာဖြစ်နေတယ်။အဲ့ဒီပူပန်ခဲ့တဲ့ဟာကပြောက်ပြီးတော့များအစ်စ်မှာကျွန်တော်များရော့သွားမလားဆိုရင်ဒီတိုင်းပဲဖြစ်နေခြင်းကိုယ်တိုင်ကကျွန်တော်တို့တွေသိပြီးတော့လက်မခံနိုင်တဲ့အရာမျိုးဖြစ်ပါတယ်။နောက်တစ်ခုကတော့ဒီလိုမျိုးကိစ္စတွေလွတ်ဆောင်နေတဲ့နေရာမှာကျွန်တော်တို့ကအမြဲတမ်းကြံပေးပါတယ်။ပုံမပွေလင်းမြင်သာတဲ့အရာမျိုးဖြစ်ရမယ်။လူလူအခြေပြုကိစ္စအဖွဲ့အစည်းတွေနဲ့ဥပစာမျိုးရှိရမှာပြောပေမဲ့အခုညညာချက်ပါလာမှာအစ်စ်ဖွဲ့တာကျွန်တော်တို့သိတယ်တခြားနိုင်ငံတွေမှာဆိုလို့ရှိရင်ဘသူတွေပါတဲ့လဲဆိုတာကိုအမည်စည်းတင်သွင်းတာလဲလူတိုင်းတင်သွင်းလို့ရဘသူတွေကိုရွေးကောက်ပွဲခုနလိုစီစီကော်မတီကရွေးချယ်တယ်လဲကျွန်တော်သိလို့ရတယ်တမရရဲ့တာဝန်ကတင်ပြလိုက်တဲ့ဟာကိုသူနဲ့ endorsement လက်မှတ်ထိုးရုံပဲအခုကကျွန်တော်တို့မှာဘာမှရွေးချယ်တင်ပြပိုင်ခွင့်လည်းမရှိဘူးဘယ်တော့မှအစည်းအဝေးခေါ်ဘယ်လိုဆုံးဖြတ်လဲလည်းမသိဘူးဒါမျိုးလှုပ်ဆောင်ခြင်းကိုလည်းကလုံထုံးလုံမီတဲ့မှာနိုင်ငံသားတွေရဲ့ကိုယ်ဒီရဖြစ်တဲ့ right to participation ပါဝင်မှုပိုင်းကျွန်တော်တို့ဆုံးရှုံးနေရတွေ့ရတယ
်။ညီမချင်းမြန်မာ equality မြန်မာရဲ့အထွေထွေညွှန်ကြားမှုဥအောင်မျိုးမင်းပြောသွားတာပါ။မြန်မာလူ့အခွင့်အရေးကော်မရှင်ဟာလွတ်လပ်မှုမရှိဘဲဆိုရရဲ့ဩဇာတက်ရောက်မှုရှိနေတယ်လို့သုံးသပ်ကြတာဖြစ်ပါတယ်။လူ့အခွင့်အရေးကော်မရှင်အနေနဲ့ပြည်ပခဖြစ်ပွားနေရာဒေသတွေအတွင်းလူ့အခွင့်အရေးစုံစမ်းစစ်ဆေးမှုတွေတိုးမြင့်လှုပ်ဆောင်မှုလူ့အခွင့်အရေးကော်မရှင်ရဲ့ငွေကြေးထောက်ပံ့မှုတွေကိုအစိုးရကဆုံးဖြတ်တာမျိုးထက်လွှတ်တော်ကဆုံးဖြတ်ဖို့အစည်းအခမ်းစာမှာတိုက်တွန်းထားပါတယ်။အာရှနိုင်ငံပေါင်း15နိုင်ငံကအမျိုးသားလူ့အခွင့်အရေးအဆောက်အုံအကြောင်းအရာတွေပါဝင်တဲ့နိုင်ငံတော်အမျိုးသားလူ့အခွင့်အရေးအဆောက်အုံများဖွဲ့စည်းတည်ထောင်ခြင်းနဲ့၎င်းတို့ရဲ့စွမ်းဆောင်ရည်များအစီရင်ခံစာကိုအိန္ဒိယနိုင်ငံ New Delhi မြို့မှာစက်တင်ဘာလလဆန်းပိုင်းကထုတ်ပြန်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုစီသူသတင်းပေးပို့သွားတာပါ VOA American တန်ရဲ့တောက်ကြံမနက်ပိုင်းအစီအစဉ်တွေကိုမနက်9:00နာရီအထိအတန်လွှင့်နေပါတယ်ခင်ဗျာ